လောလောမြတ်တတ်တဲ့ရှင်နေမရှိဘူးဆိုပြီးတော့ရွေးကောက်ပွဲတဲ့ကျင်းပရှင်မှာခြံထားခဲ့တဲ့ရခိုင်ပြည်နယ်ကနေရတော်တော်များများမှာအခုခါပြန်လည်ကျင်းပနိုင်တဲ့အခြေအနေမှာရှိနေပြီလို့ဒေသခံနိုင်ငံရေးတိုင်ဝမ်ကပြောဆိုနေကြတဲ့အကြောင်းတင်ပြပါမယ်ကျွန်တော်တတ်နိုင်ပါကဗင်းနစ်စစ်ဘေးတန်ကြားကျင်းပခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမှာရှန်တာခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်ကိုခုနယ်ကျေးရွာအုပ်စုချို့မှာရွေးကောက်ပွဲတဲ့ကျင်းပနိုင်တဲ့ရှင်နေရှိတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောနေကြတာပါရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာဒီနေ့မကုန်ခင်ကျင်းပနိုင်မဲ့ရှင်နေတွေဖန်တီးဖို့အဲရခိုင်လက်နက်ကင်ဖွဲ့ကတိုက်တွန်းထားတာကိုတမ်တော်ကကြိုဆိုလိုက်ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်မှာစေရေးတိမ်မာမှုတွေရောပွားလာနေရကရွေးကောက်ပွဲကျင်းပဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်စေရေးပဋိပက္ခတွေကြောင့်နေရာဆွန့်ခါသူတောင်းရှိရှိနေတဲ့ကြောက်တော်မျိုးတွေမှာဆိုရင်လေတိုက်ပွဲတွေကြောင့်ပျက်စီးသွားတဲ့ခြေရွာတချို့ကလွေရင်အခုခါရွေးကောက်ပွဲကျင်းပလို့ရတဲ့အခြေအနေရှိတယ်လို့ကြောက်တော်မျိုးတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်နှစ်ဖက်ကျွန်တော်တို့လက်နက်ကအဖွဲ့စင်နှစ်ဖက်ကလည်းပဲဒီရှိမှာကျွန်တော်တို့အားလုံးပြီးခဲ့တဲ့အချိန်ပဲကျွန်တော်တို့ဒီစိတ်မဲ့တွေထုတ်ပြီးတော့မှအခြေအနေတစ်ခုပေါ်မှာတည်ငြိမ်အောင်ထိန်းထားနိုင်တဲ့အနေအထားဖြစ်တဲ့ခါကျတော့အရင်ထက်တော့ပိုပြီးလူတွေကဒီစိတ်ပိုက်ဆိုင်ရာရုပ်ပိုက်ဆိုင်ရာပိုပြီးတော့ဒီလုံခြုံမှုဟိုပိုခံစားလာရတဲ့အခြေအနေမျိုးတွေရှိတယ်ပေါ့အဲဒါတစ်ခုကြီးတော့ဒီတွာလာလှုပ်ရှားပိုပြီးတော့တွာလာလှုပ်ရှားလို့ရလာတဲ့အနေအထားတွေအတော်တန်တော့ကျွန်တော်တို့လွတ်လွတ်လပ်လပ်ဖြစ်လာတဲ့အခြေအနေတွေကျွန်တော်တို့မြင်ရတယ်ပေါ့ဆိုတော့ပြည်သူတွေကလည်းရွေးကောက်ပွဲကိုတော်တော်မျှော်လင့်နေကြတယ်တော်တော်လေးကိုဟိုဒီရွေးကောက်ပွဲမကျင်းပတဲ့အတွင်နဲ့တော်တော်စိတ်မကောင်းဖြစ်ရတဲ့အနေအထားမျိုးတွေတော့ကျွန်တော်တို့ရှိနေတယ်ဆိုတော့တကယ်လို့လုံမယ်ဆိုရင်တော့ကြောက်တော်မျိုးအခင်းကျင်းကတော့ပြင်ကြောက်တော်မျိုးအနေအထားတော့အဆင်သက်ရှိနေတယ်လို့ပဲကျွန်တော်တို့ဟိုပြောလို့ရတယ
်မကြသေးခင်ရှင်ဒီစီရေးပဏိပခတွေဖြစ်ပေါ်ခဲ့တဲ့ရတဲ့တော်မျိုးတွေမှာဆိုရင်လေပြစ်ခတ်တက်ခိုက်မှုတွေရပ်ဆိုင်းနေတာကြောင့်ရွေးကောက်ပွဲလုံနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်နေပါတယ်ရတဲ့တော်မျိုးတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကတော့စစ်ရှင်ရောနေတာကြောင့်ရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်ဖြစ်နိုင်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါဒီကျမတို့ရသေးတော်မျိုးနေမှာဆိုလို့ရှိရင်တော့ဒီကြောက်တန်းတိုင်းကြီးတစ်ခုမှရှိဒီကြောက်တန်းတိုင်းကြီးဖြစ်တဲ့အနီးအနားရှိရောဟောပေါ့နော်၅ရော၆ရောလောက်ကပဲစည်းချောင်းအများကြီးရှိနေပါတယ်အဲ့ဒီစည်းချောင်းတွေရတယ်ဟိုရသေးတော်မျိုးပေါ်မှာဆိုရင်သူတို့နေနေကြတာဖြစ်တယ်အဲ့ဒီအတွေ့အကြုံပေါ့နော်ဒီကြောက်တန်းတိုင်းကြီးတစ်ခုမှကြောက်တန်းတိုင်းကြီးတစ်ခုမှပဲမရှိတော့တဲ့လူတွေရတယ်စည်းချောင်းအဖြစ်ပဲဒီပြင်လို့ဟိုရေပိတောင်မျိုးပေါ်တော့မှချင်းနေတဲ့အတွက်လုံးမယ်ဆိုရင်တော့လုံလို့ရပါတယ်။အကုန်လုံးလုံးနိုင်မယ်ဆိုရင်လည်းအခုအချိန်မှာတိုက်ပွဲတွေရပ်ထားတဲ့အတွက်ပေါ့လို့လုံလို့ရတဲ့အခြေအနေဆိုတော့ပြနေရပါတယ်ဆင
်။ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာပြန်လည်ကျင်းပဖို့မျှော်လင့်ချက်တွေထွက်ပေါ်နေပေမယ့်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့လုံခြုံရေးစိတ်ရှာရတဲ့အခြေအနေရှိတယ်ဆိုတာကိုလုံခြုံရေးတာဝန်ရှိသူတွေရဲ့တည်ပြုချက်ရဖို့လိုတယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်ရရင်ကျင်းပဖို့စဉ်သိမ့်ရှိတယ်လို့ပြောပါတယ်
။အဲ့ဒါကတော့ကျမတို့ကတော့လေဟိုရွေးကောက်ပွဲကိစ္စဆောင်ရွက်ပေးမယ့်ကော်မရှင်အနေနဲ့ပဲပြောလို့ရတယ်လေ။အဲ့တော့တကယ်လို့ဒါကရွေးကောက်ပွဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကျင်းပဟိုပါပေါ့လေကျင်းပပေးပါလို့ဟိုပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုညွှန်ကြားလိုက်ရင်တော့လေဒါဆောင်ရွက်ပေးဖို့အစဉ်အသင်းပါဒီမှာဟိုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ကြည်တိကျစရာအကုန်လုံးကစိုးရိမ်တဲ့အလုံးအစဉ်အသင်းရှိပါတယ
်လွတ်လပ်မြတ်တဲ့ရှင်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ပါဝင်ပြည်နယ်နဲ့တိုင်း6ခုကမေးစင်တာနေမြေတချို့ကိုပေးဖြတ်ခဲ့တဲ့အတွက်နေစင်တာရှင်တတန်းကျော်လောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာပါနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲညင်းချမ်းချမ်းနဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲညင်းချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပေါ့ဒေသတွင်းနိုင်ငံတကာတိုင်ဝမ်ကရှိကျူးခဲ့ကြပေမဲ့မေးစင်တာနေမြေတချို့မှာရွေးကောက်ပွဲအစီအစဉ်တွေဖိပြက်ခဲ့ရတာပါဝင်စိုးရင်စရာရှင်တွေတချို့ရှိနေကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်အသက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်